Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line dometer 2495 3250တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ခီထိုက်ပါ။တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကအာနာသိမ့်ဖို့ကြိုးပမ်းမှုကိုခုခံရင်းတည်ဆုံးခဲ့ရသူတွေအတွက်အထင်အမှားကြောက်တိုင်ကိုတူရကီသမ္မတကဖွင့်လှစ်ပေးပါတယ်။အမေရိကန်နိုင်ငံသားတဦးကိုထောင်ဒဏ်10နှစ်စီရင်ချက်ချတယ်လို့အီရန်ကဒီကနေ့ကြေညာပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းခံစာပေးပို့ခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမဲ့သတင်းလှော်တွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကရင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို
့ဒီတော့ရန်ဟီလီရဲ့ပထမဦးဆုံးအစည်းအဝေးကိုပြောလို့ရပါတယ်ကရင်ပြည်နယ်ကလားအဲကျွန်တော်နားလေတာသူ့မန်တေကတော့ကြေကြေပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလိလာပါတယ်
ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရဦးဝေဝင်းပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှကြားကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးစားမှုကိုစန့်ကျင်တွန်းလှန်ရင်းတည်ဆုံးခဲ့ရသူ250တို့အတွက်အမှတ်တရအထက်မှကြောက်တိုင်ကိုတူရကီသမ္မတရစ်စစ်ထီရဲ့အာဒိုဝန်ကဖွင့်လှစ်ပေးခဲ့ပါတယ်။သမ္မတအာဒိုဝန်ရဲ့ခန်းနားလာတဲ့သမ္မတနန်တော်နဲ့မျက်နှာချင်းဆိုင်မှာတိစောက်ထားတဲ့အထက်မှကြောက်တိုင်ထိတ်မှာတော့တူရကီနိုင်ငံရဲ့အမှတ်တင်ကြတာဖြစ်တဲ့ကျင်းနဲ့လာချမ်းပုံကိုတိစောက်ထားပါတယ်။သမ္မတနန်တော်ရဲ့ဗလီဝတ်ကျောင်းမှာဒီကနေ့တင်းနှင်းကနေနဲ့မနက်အာယုံတက်ဆူတောင်းပွဲအပြီးကျင်းပတဲ့အထက်မှကြောက်တိုင်ဖွင့်ပွဲကိုတော့ထောင်နဲ့ချီတဲ့လူထုတက်ရောက်ခဲ့တာပါ။ဇူလိုင်လ15ရက်နေ့အာနာသိန်းကျန်စီမုံနှစ်ပတ်လည်နေ့ကိုပထမဆုံးအချိန်ကျင်းပတဲ့အခမ်းအနားအတွင်းဒီကနေ့တင်းနှင်းကနေနဲ့အစောပိုင်းလွှတ်တော်အဆောက်အအုံအပြင်မှာသမ္မတအာဒိုဝန်မင်ကွန်ပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာနာသိန်းကျန်စီမုံနောက်ပိုင်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားချက်ကိုနောက်ထပ်သက်တမ်းတိုးမလားဆိုတာကိုမနစ်ဖြန်တင်းနှင်းလာနေမှာနိုင်ငံရဲ့ထိတ်တန့်လုံခြုံရေးဆိုင်ရာအကြံပေးအဖွဲ့နဲ့ဆွေးနွေးမယ်လို့သမ္မတအာဒိုဝန်ကပြောပါတယ်။တေရန်အပြစ်ပေးခြင်းကိုပြန်လဲကျစ်သုံးဖို့လွှတ်တော်ဘက်ကဥပဒေပြုတ်ပေးမယ်ဆိုရင်လေသူ့အနေနဲ့ချက်ချင်းအတီးပြုတ်မှာဖြစ်တယ်လို့သမ္မတအာဒိုဝန်ကပြောပါတယ်2016ခုနှစ်ဇူလိုင်လ15ရက်နေ့ညမှာစစ်တပ်တပ်ဖွဲ့တချို့ကအာဏာသိမ်းဖို့ကြံစီခဲ့ကြတာပါအာဏာသိမ်းကြံစီမှုကိုတားဆီးခဲ့ကြသူတွေတဲကလူပေါင်း250တေဆုံးခဲ့ရပြီး2000ကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell က Republican တွေအစ်စ်ပြန်လဲရေးဆွဲလိုက်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းအပေါ်လုံထုံးလုံးနီးဆိုင်ရာမဲခွဲဆုံးဖြတ်တာတွေကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ထက်လွတ်တော် Mitch McConnell စနေနေ့ကသူ့ရဲ့ဘယ်ဘက်မျက်လုံးအပေါ်မှာတွေးခဲနေတာကိုခွဲစိတ်ဖယ်ရှားပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းထွက်လာပြီးမှ McConnell ကအခုလိုကြေညာခဲ့တာပါ။ကျွန်တော်နဲ့ Elaine ပါဝင်အထက်လွှတ်တော်မိသားစုတစ်ခုလုံးက John McCain အမြန်ဆုံးပြန်ကောင်းလာဖို့အတွက်ဆုတောင်းပါတယ်ဆိုပြီးတော့ Mr. McConnell ကသူ့ရဲ့ညညာချက်ထဲမှာပြောထားပါတယ်။ဩဇာကြီးမားတဲ့အထက်လွှတ်တော်အမတ် John McCain လွှတ်တော်မတက်နိုင်တဲ့အချိန်မှာအထက်လွှတ်တော်မှာအကျိတ်နဲ့ဖြစ်နေတဲ့ကျောင်းဝါးရေးဆောင်ရှောက်မှုဥပဒေကြမ်းနဲ့ပတ်သက်ပြီးမဲခွဲဖို့လှုပ်တာကထိခိုက်မှုတွေရှိလာနိုင်ပါတယ်။အထက်လွှတ်တော်မှာရှိတဲ့ Republican တွေအနေနဲ့လွှတ်တော်လှုပ်ထုံးလုံးကြီးအရတားဆီးဖြစ်နေတာကိုကြော်ဖြတ်နိုင်ဖို့အတွက်မဲ90လိုအပ်နေပါတယ်။Republican တွေကအထက်လွှတ်တော်မှာအမတ်နေရာ52နေရာရထားပြီးမဲ့အထက်လွှတ်တော်အမတ် Rand Paul နဲ့ Susan Collins တို့ကဒီဥပဒေကြမ်းကိုမဲမပေးဘူးလို့ပြောထားပါတယ်ခင်ဗျာ
အီရန်နိုင်ငံတွင်စိတ်ဝင်ထိုးဖောက်ဝင်ရောက်မှုဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုထောင်ဒဏ်10နှစ်ကြာခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချတယ်လို့တရားစီရင်ရေးဆိုင်ရာပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ထောက်လန်းရေးအဖွဲ့ကဖော်ထုတ်ဖန်ဆီးခဲ့တဲ့ဒီလူကိုတော့တရားရုံးကထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့တရားစီရင်ရေးဆိုင်ရာဒုတိယအကြီးအကဲဂိုလန်ဟူစိန် မိုးစနီအီဂျေကရုပ်မြင်သံကြားကနေတဆင့်ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒီပုဂ္ဂိုလ်ရဲ့နာမည်ကိုထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ဒီပုဂ္ဂိုလ်ကနှစ်နိုင်ငံသားခံယူထားသူဖြစ်ပြီးအမေရိကန်နိုင်ငံသားနဲ့နောက်တခြားနိုင်ငံသားအဖြစ်ခံယူထားတာလို့ပြောခွင့်ရကပြောပါတယ်။ထောက်လှမ်းရေးလှုပ်ဆောင်မှုအစိုးရကိုစန့်ကျင်မှုမှာပူးပေါင်းဆောင်ရွက်မှုတွေနဲ့အမေရိကန်၊ဗြိတိန်၊ဩစတြေးလျ၊ကနေဒါနဲ့ပြင်သစ်နိုင်ငံတို့ကနှစ်နိုင်ငံသားခံယူထားသူအများအပြားကိုအီရန်နိုင်ငံကဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်အပေါ်လူတွေရဲ့ထောက်ခံမှုဟာပြီးခဲ့တဲ့နှွေဦးကာလကလေးကကြာဆင်းလာခဲ့တယ်လို့လေးလာကောက်ယူမှုစစ်တမ်းအသစ်တစ်ခုကဆိုလိုက်ပါတယ်။ Washington Post နဲ့ ABC သတင်းဌာနတွေရဲ့နောက်ဆုံးကောက်ယူမှုစစ်တမ်းတွေအရတော့သမ္မတထရမ့်အပေါ်လူတွေရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ April က42ရာခိုင်နှုန်းရှိရာကနေအခုခါမှာ36ရာခိုင်နှုန်းအထိကြာဆင်းလာခဲ့တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲသူ့အပေါ်မထောက်ခံတဲ့ရာခိုင်နှုန်းက53ရာခိုင်နှုန်းကနေ58ရာခိုင်နှုန်းအထိတက်လာနေပြီးဒီထဲက48ရာခိုင်နှုန်းကတော့သမ္မတရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လုံးဝကိုမထောက်ခံဘူးလို့ဆိုပါတယ်။သမ္မတဟောင်း Bill Clinton နဲ့ Barack Obama လက်ထက်တွေမှာလူလူထောက်ခံမှုဒီလောက်ထိမကြာဆင်းခဲ့ပဲသမ္မတ George W. Bush ရဲ့ဒုတိယအကြိမ်သမ္မတတန်းအတွင်းမှာတော့အခုလောက်ထိကိုရောက်ကြဆင်းခဲ့ဘူးတယ်လို့ Washington Post သတင်းစာကြီးကဆိုပါတယ်။အမေရိကန်နိုင်ငံမှာနေထိုင်နေကြတဲ့လူဦးရေ48ရာခိုင်နှုန်းကတော့ကမ္ဘာမှာအမေရိကန်နိုင်ငံရဲ့ယက်တီမှုအစဉ်ဟာသမ္မတ Trump လက်ထက်မှာထိခိုက်ကြဆင်းလာနေတယ်လို့ယူဆနေပြီး29ရာခိုင်နှုန်းကတော့အမေရိကန်ရဲ့ယက်တီမှုအစဉ်ဟာတက်လာတယ်လို့မှတ်ယူနေပါတယ်။သမ္မတ Trump နဲ့ Russia သမ္မတ Vladimir Putin တို့ဆက်ဆက်ဆွေးနွေးတဲ့ကိစ္စအပေါ်မှာတီးခြားမေးခွန်းထုတ်ခဲ့တဲ့အခါမှာတော့အမေရိကန်ပြည်သူ48ရာခိုင်နှုန်းကသူတို့အနေနဲ့သမ္မတ Trump ကိုလုံးဝယုံကြည်မရှိဘူးလို့ပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရွေးမြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအ мян ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရာညွှန်ကြားရေးမှူးချုပ်လည်းပဲဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကတိုင်ကြားခဲ့တာနဲ့ပတ်သက်ပြီးတော့တောင်းပန်တာပါဒါပေမဲ့တောင်းပန်ချက်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ဘူးလို့တော့မြန်မာအစိုးရကတုံ့ပြန်ပါတယ်ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပြောဆိုချက်နဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးဆုံးမလိုက်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြေညာချက်ထုတ်ခဲ့ပါတယ်တမရဘက်ကတော့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရေးဥတီချက်ကိုထိခိုက်စေနိုင်တဲ့အပြင်အစိုးရနဲ့တမရလူမှုနဲ့တမရကြားဆက်ဆံရေးကောင်းမွန်စေဖို့စင်စဲမပြတ်တိစောက်ရမယ့်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ထားပါတယ်။ဒါကြောင့်ဝင်းကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရပါတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
ထောင်နှံချမှတ်ခံထားတဲ့ထင်ရှားတဲ့လူခွင်ရေးလှူရှားသူတို့ကိုတရုတ်အစိုးရကလွှတ်ပေးလိုက်ပါတယ်။ထောင်နှံလေးနေကြာခံခဲ့ရပြီးတဲ့နောက်မှာမနေ့စနေနေ့ကရှူဂျီယောင်ပြန်လွှတ်လာခဲ့တာဖြစ်ပါတယ်။သူ့ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှေ့နေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောခဲ့ပါဘူး။အများပြည်သူတည်ငြိမ်ရေးကိုပြပြစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူတို့စီယုံပွဲတစ်ခုကိုဥဆောင်လှူရှားခဲ့တယ်ဆိုတော့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်ဆင်ခံခဲ့ရတာဖြစ်ပါတယ်။အစိုးရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှာရည်ရွယ်ချက်မရှိတဲ့ဒီဆွဲချက်ကိုတုံးတာလို့လည်းတက်ကြွလှူရှားသူတွေကပြောပါတယ်။ယူဂျီအောင်ကအရသာတက်လှူရှားမှု New Citizens Movement ရဲ့တီထောင်သူတဦးလည်းဖြစ်ပါတယ်။ New Citizens Movement လှူရှားမှုကွန်ရက်ကဗီဂျင်းမြို့တော်နဲ့ချားမြို့တွေမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့သူတွေစုစည်းထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အနာရတရုတ်ကွန်မြူနစ်ပါတီရဲ့မူလရည်မှန်းချက်ပေါ်မှာအခြေခံပြီးတောင်းရတာဖြစ်ပါတယ် New Citizen Movement ရဲ့အတွေးခေါ်ကအစိုးရကိုဖြုတ်ချဖို့မဟုတ်ဘဲခိုင်မာလာဖို့ဖြစ်တယ်လို့ယူဂျီအောင်က2010ပြည်နှစ်ကအစေးတပုတ်မှာရေးသားခဲ့ပါတယ်တရုတ်နိုင်ငံထဲမှာလူဒန်းစားတရုတ်ကိုဖယ်ရှားပြီးတခြားလူဒန်းစားတရုတ်နဲ့စားထုတ်ဖို့မဟုတ်ဘဲတားအသာရာဖြစ်လာစေဖို့ဖြစ်တယ်လို့ရေးသားခဲ့ပါတယ် နိုင်ငံတော်မှာလူထုအနေနဲ့ညစာစားပွဲတွေမှာစုစည်းတက်ရောက်ပြီးလူမှုရေးရာကိုဆွေးနွေးကြဖို့နောက်အများပြည်သူဆိုင်ရာနေရာတွေမှာဆိုင်းဘုတ်လေးတွေခံပြီးလူသိမ့်မများတဲ့လူထုချီတက်ပွဲတွေလုပ်ကြဖို့ New Citizen Movement ကအတွေးခေါ်ဖြန့်ခဲ့တာဖြစ်ပါတယ်။ယူဂျီအောင်ကိုအနိကစောင့်ကြည့်မလားဒါမှမဟုတ်နေအကျယ်ကျုပ်နဲ့ထားမလားဆိုတဲ့အပေါ်သူ့ကိုထောက်ခံသူတွေကသိချင်နေကြပါတယ်။တရုတ်နိုင်ငံမှာလူသိအများဆုံးလူခွေအကျဉ်းသားနိုဘယ်ငြိမ်းချမ်းဆုရှင်လူရှောက်ဘိုတေဆုံးပြီးတဲ့နောက်ရပိုင်းတွင်းမှာပဲယူဂျီအောင်ပြန်ပြီးတော့လွတ်မြောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
စစ်သွေးကြွတွေနဲ့တိုက်နေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေစီကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတွားရောက်ခဲ့တဲ့နိုင်ငံတောင်ပိုင်းပြည်နယ်ကကြောင်းမှာအလုလုံနေတဲ့အလုသမား၄ယောက်ကိုအဘူစီယက်စစ်သွေးကြွလို့တန်တရားရှိရတဲ့တနတ်သမားတွေကဖမ်းသွားတဲ့အကြောင်းအာဏာပိုင်တွေကပြောပါရတယ်။ဆူလူခရိုင်ပါတီကူးမြို့ကကြောင်းဝင်းထဲကိုစစ်သွေးကြွ20လောက်စနေနေ့ညသကောင်းကျော်အချင်းကဝင်လာပြီးစေးတုံနေတဲ့သူနဲ့လက်သမား6ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဒီထက်ကတယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပြီးရဲကိုအကြောင်းကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ဖိလစ်ပိုင်စစ်တပ်ကနောက်ထပ်တယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။မနီလာမြို့တောင်ဘက်ကမိုင်990အကွာမှာရှိတဲ့ရှူလူမြို့ဟာမွတ်စလင်များစုနေထိုင်တဲ့မြို့ဖြစ်ပြီးသမရဒူတာတိဟာအဲ့ဒီရှူလူမြို့ကိုစနေနေ့ကတွားရောက်ခဲ့တာပါ။အဲ့ဒီမှာစစ်သွေးကြွတွေနဲ့တိုက်ပွဲအတွင်းဒဏ်ရာရခဲ့တဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုစုတစိုက်တွေချီးမြှင့်ခဲ့တာဖြစ်ပါတယ်။
Manchester United အသင်းလေးနဲ့ Portuguese တိုက်စစ်မှုရိုနယ်ဒိုကို Real Madrid အသင်းကနေ Old Trafford ကိုပြန်လည်ခေါ်ယူဖို့ကိစ္စဟာမဖြစ်နိုင်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ Man United ကြိုဆိုမော်ရီညိုကပြောလိုက်ပါတယ်ရိုနယ်ဒိုအနေနဲ့ Real Madrid အသင်းကနေထွက်ခွာနိုင်ခြင်းရှိတယ်လို့မယူဆတာကြောင့်သူ့အနေနဲ့ဒီကိစ္စမှာအချိန်ကုန်ခံခြင်းဘူးဆိုပြီးတော့မော်ရီညိုကပြောလိုက်တာပါ Manchester United အသင်းဟာ American ပြည်ထောင်စုကိုရာသီကြိုချေဆမ်းပွဲကစားဖို့အတွက်ရောက်ရှိနေပြီးတော့စနေနေ့ညနေပိုင်းက LA Galaxy အသင်းနဲ့ကစားတာမှာ5-2နဲ့နိုင်ပြီးတဲ့နောက်မှာ Man United ကမော်ရီညိုကအဲ့လိုပြောခဲ့တာပါ Man United အတွက်ဂိုးတွေကိုတော့ England တိုက်စစ်မှု Rashford က2ဂိုး Fellaini Mkhitaryan နဲ့ Martial တို့က2ဂိုးစီသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါရှင်ဆက်လက်ပြီးတော့အပတ်စဉ်တင်ဆက်တဲ့မြမရေးစင်နဂန်ကိုမတင်ဆက်ခင်မှာမြမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကရင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အကြောင်းနဲ့အရင်စပါမယ်ရှင်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလာရောက်စုံစမ်းဖို့ရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှာတော့ကရင်ပြည်နယ်ကိုရောက်ရှိနေပြီးကရင်ပြည်နယ်အစိုးရအဖွဲ့နဲ့ကရင်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရကပြောပါရယ်။ဒါဟာကရင်ပြည်နယ်ကိုကုလအထူးကိုယ်စားလှယ်ပထမဦးဆုံးချိန်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါရယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်မေဆျာဟီလီဟာသူ့ရဲ့12ရက်တာခီးစဉ်အတွင်းမနေ့ကတော့ရှမ်းပြည်နယ်ကိုသွားရောက်ခဲ့တာပါကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်မေဆျာဟီလီပထမဦးဆုံးအကြိမ်သွားရောက်တာဖြစ်တဲ့ကရင်ပြည်နယ်ခီးစဉ်တွင်မှာတော့ကရင်ပြည်နယ်အစိုးရနောက်ကရင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အကြောင်းကုလအထူးကိုယ်စားလှယ်မေဆျာဟီလီနဲ့အတူခီးစဉ်မှာလိုက်ပါနေတဲ့ကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ဟုတ်ကဲ့ဆင်ရဒီနေ့ဒေါက်တာရန်ကြီးကြီးနဲ့ဖွဲ့ရပါတော့ဒီနေ့ကရင်ပြည်နယ်ဆိုင်အမျိုးရောက်ပါတယ်ဆရာပြီးတော့ဒီကရင်ပြည်နယ်ဆူရနဲ့တွေ့ပြီးတော့ပါပြီအခုဒီနေ့ကျန်တာတွေကတော့ရက်သက်အဖွဲ့စည်းနဲ့တွေ့လို့ပါပါခင်ဗျာ
ဟုတ်ကဲ့အဓိကကဒီကရင်ပြည်နယ်ကအင်္ဂါဒါပထမဦးဆုံးချိန်ခီးစဉ်လို့ပြောလို့ရလားရှင
်ပြောလို့ရပါတယ်ခင်ဗျာဒါဒီဒေါက်တာရန်ကြီးကြီးရဲ့ပထမဦးဆုံးခီးစဉ်လို့ပြောလို့ရပါတယ်ကရင်ပြည်နယ်ရောက်လာတာ
ဟုတ်ကဲ့ဘာကြောင့်သူကရင်ပြည်နယ်ကိုဒီတစ်ခေါက်မှာရွေးချယ်ရပါလဲအင်္ဂါဟုတ်
ကျွန်တော်နားလေတာသူ့ mandate ကတော့ကြေကြေပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလိလာပါတယ
်အခုဒီကရင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့တဲ့အခါမှာပေါ့နော်အင်္ဂါအဓိကဘလို့အကြောင်းအရာတွေဆွေးနွေးပြပါလဲရှင
်အဲဒါကတော့တကားပြစ်စီတဲ့အတွက်ကျွန်တော်ဒီဟာကိုတော့ပြောပြမရှိပါဘူး
ဟုတ်ကဲ့အခုကတော့ရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အနေအထားမှာရှိတာပေါ့နော
်
ဟုတ်ကဲ့ဒီကရင်ပြည်နယ်ခီးစဉ်ပြည်ရောဘယ်ကိုသွားဖို့ရှိပါလဲရှင်
အကြပြီးတော့နေပြီးတော့တက်မှာပါ
ဟုတ်ကဲ့နေပြီးတော့မှတောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအစီအစဉ်ရောရှိပါလားရှင
်ရှိနေလို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်ဒီအစီအစဉ်တွေကတော့အသေးစိတ်ကျွန်တော်မသိသေးပါဘူ
းကရင်ပြည်နယ်ကိုလာလေ့လာတဲ့ကုလသမဂ္ဂအနေနဲ့ကရင်လူမှုရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကရင်ပြည်နယ်အတွင်းကဆက်ရုံအလုပ်ရုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တဲ့အခြေအနေအနေအထားတွေကိုအဓိကထားလေ့လာတင်ပါတယ်လို့တာကဘောလူငယ်အဖွဲ့ကနော်ပီတလောကအကြံပြုပါတယ
်ဒီလိုမျိုးကရင်ပြည်နယ်ကိုလာပြီးတော့ဟိုလေ့လာတယ်အဓိကကတော့ဒီတနေ့တစ်ဆင်ချင်းဆိုင်ရင်ဒီဒုက္ခတွေဆက်မှရှိနေတယ်ဟိုကျွန်တော်တို့ပြည်သူတွေလည်းပြန်လာပါမယ်လေအဓိကမြင်ရပါတော့နော်ဒီကတော့ခုပြင်ပြည်နယ်မှာအဓိကထောက်ပြတဲ့ဟာကတော့ဒ ီတမိတွေစက်ယုံပေါ့နော်အရင်တော့ကဆရာတို့ကျမတို့ပထမတစ်ခေါက်မှာစစ်တန်ကြပေါ့နော်ကျမတို့ကဖြစ်ပြခဲ့ရတယ်ဒါပေမဲ့နောက်ပိုင်းကျရင်ဒီတဘွားပောက်ဦးရှင်ပေါ့တဘွားပောက်ဦးရှင်ပျက်စီးမှုကြောင့်ကျမတို့နောက်တစ်ချိန်ပေါ့ဖြစ်ပြရမယ်ခင်ရှိတယ်ပေါ့နော်နော
်ကရင်ပြည်နယ်ကိုအခုလိုကုလအထုကိုယ်စားလှယ်လာရောက်လေ့လာနေချိန်မှာကရင်ပြည်နယ်တွင်းကဆေးရေးပဋိပက္ခတွေကြောင့်နေဆက်တွေကိုတင်းချောင်သွားရတဲ့ကရင်စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေနေရရင်ကိုစိတ်ချလုံခြုံစွာပြန်လာနိုင်ရေးကုလသမဂ္ဂဘက်ကကူညီဆောင်ရွက်ပေးဖို့ကိုတိုက်တွန်းလိုပါတယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ရဲ့ဥက္ကဋ္ဌဦးစောရောဘတ်ထွေးကမြစ်တာရက်ခံပါတယ
်ခုကလည်းကျွန်တော်ပြန်လို့ရှိနေကျွန်တော်ချေချေပါလာခံလာကြမှုဖြစ်သေးဘူးကျွန်တော်တင်းနေတွေ့လာတယ်နေတွေ့လာရေးရတယ်ပတ်ဖို့ကလည်းဘာမှသူတို့ကမပြောဘူး
ကုလသမဂ္ဂအနေနဲ့ကရင်ဒုက္ခသည်တွေအရင်နိုင်ငံတော်ကိုတိုက်တွန်းပေးဖို့ကိုလည်းအုံဖြံဒုက္ခသည်စခန်းရဲ့တာဝန်ခံဥက္ကဋ္ဌဦးစောဝါထေးကလည်းပြောပါတယ
်ကုလသမဂ္ဂကလည်းနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့ခံပမာဏစမှာရှိတဲ့ဒုက္ခသည်တွေပြန်လာဖို့သူကတော့ကြိုးစားပါတယ်တဲ့သူစုယုံနဲ့တော့မပြီးဘူးပေါ့အဲ့ဒီလူတွေအတွက်စားဖို့နေရေးပညာရေးစားမလူမှုရေးစားစားရေးရာကူညီဖို့အတွက်တိုက်တွန်းတဲ့ပေါ်မှာလက်ရှိအစိုးရသို့လည်းကောင်းသမတော်သို့လည်းကောင်းဒီကံပီးချက်ကိုလက်ခံပြီးတော့အကောင့်ထဲပေါ်သွားမယ်လို့တော့ကျွန်တော်တို့ကတော့ယုံကြည်ထားပါတယ်နော
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ကရင်ပြည်နယ်ခီးစဉ်အပြီးမှာတော့နေပြည်တော်ကိုခီးဆက်ဖို့ရှိပါတယ်
မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြမရေးဆွေးနွေးခင်အလှည့်ဖြစ်ပါတယ်မြန်မာနိုင်ငံမှာနှင့်ပေါင်းများစွာကြောင့်နိုင်ငံရေးစီးပွားရေးလူမှုရေးအခြေခံအဆောက်အအုံတွေပျက်စီးယိုယွင်းခဲ့တာမို့ NLD အစိုးရအနေနဲ့ဒီအခြေခံအဆောက်အအုံတွေပြန်လည်တည်ဆောက်ရစေကာလမှာချက်ချင်းဆိုသလိုတိုးတက်ပြောင်းလဲမှုတွေကိုမဖော်ဆောင်နိုင်ဖြစ်ရတယ်လို့88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ကိုထေးကျွဲက VOA ကိုပြောပါတယ်ဦးသိန်းစိန်အစိုးရအချိန်ဟာအသွင်ကူးပြောင်းမှုဖြစ်ပြီးပြုပြင်ပြောင်းလဲမှုတွေကိုတော့ခုချိန်မှစတင်နေရတာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုကိုအလဲပါရောက်ရှိနေတဲ့ကိုထေးကျွဲကိုဝါရှင်တန် DC VOA စတူဒီယိုမှာကိုသားညွတ်ဦးတွေ့ဆုံမင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင်
ကိုထေးကျွဲကူလာပြီးတော့ view ပါလာပြီးတော့မင်းများများကိုလက်ခံဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ကျေးဇူ
းဟုတ်ကဲ့
ကျွန်တော်အဓိကတော့မြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်လို့ကိုထေးကျွဲအမြင်သိချင်ပါတယ်အခုကပြောမယ်ဆိုရင်မြန်မာနိုင်ငံပြည်ပြောင်းလဲရေးလှုပ်လာတယ်အရင်သမရဦးသိန်းစိန်လက်ထက်မှာတော့ဆိုရင်ဒေါ်လေးတီးသာသာပြောင်းလဲမှုတွေမြင်ခဲ့ရတယ်နိုင်ငံတကာကလည်းအသိမှတ်ပြုကြပါတယ်ဦးသိန်းစိန်ဆိုရအောင်အခုဒီစုကတက်လာပြီးတဲ့အချိန်ဒီမှာပြည်ပြောင်းလဲမှုလုပ်ငန်းတွေနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိလဲကိုထေးကျွဲသုံးသပ်မိလောက
်2010ကနေပြီးတော့စပြီးတော့သမရဦးသိန်းစိန်ပြုံးနေတောင်းလေးစပြီးတော့လုပ်လုပ်ခဲ့တယ်ပေါ့နော်ဒီဂျူရီဂေါဗာမန့်ပြန်ဖြစ်လာတယ်အရင်ကတော့ဒီဖက်တိုပေါ့ဟိုအချိန်ကြီးအရအတိမပြုထားတာဒီဘက်ကျတော့ကျွန်တော်တို့ကဖြေကောက်ပွဲရှိလာတယ်လွှတ်တော်ရှိလာတယ်ပေါ်စီကျူရှင်းရှိလာတယ်ပေါ့ဖွဲ့စည်းပုံရှိလာတယ်ဆိုတော့တရားဥပဒေပြုရေးမန်တိုင်ကိုဟိုသူတို့အခြေချနိုင်ခဲ့တယ်ကောင်းပါလေဒါလေ2015မှာအခုNLD ပါတီကနေပြီးတော့ overwhelm majority 9နဲ့ကျွန်တော်တို့နိုင်ပြီးတော့အခုတာဝန်ယူခဲ့တာတစ်နှစ်ကျော်ပဲရှိသေးရလေ60လုံးလုံးမှာဟိုကျွန်တော်တို့လှုပ်တဲ့ဟာတွေကအရန်ကိုနှောင့်နှေးခဲ့တာပေါ့အထူးသဖြင့်စီးပွားရေးအခြေခံအဆောက်အုံတွေပေါ့
ကျွန်တော်ခုနအဲ့လိုပြောလို့ကိုတိကျပြောလို့ကျွန်တော်ခုနဒီအခြေခံအဆောက်အုံတွေအရင်ဒီစီးပွားရေးပဲဖြစ်စီကျန်းမာရေးလူမှုရေးဖြစ်စီနှစ်ပေါင်းများစွာပြစီခဲ့တယ်အားနေခဲ့တယ်ဒီချင်းနေတစ်ခုတည်းကိုပဲကျွန်တော်ပြစ်ပိုးလို့ရမှာဘာလို့တစ်နှစ်ခွဲလောက်ကြာပြီကျွန်တော်တို့အမြန်တီးတော့ဒီစီးပွားအထူးပြစီးပွားရေးနဲ့ပတ်သက်လို့ပေါ့ထင်တယ်လောက်မျှော်မှန်းတယ်လောက်တက်မလာဘူးပြောင်းလဲမှုတွေအားနေတယ်ဆိုတော့ကိစ္စမှာဒီပြီးခဲ့တဲ့စနစ်ဟောင်းကိုပဲအပြစ်ပြောနေရမလားတခြားအချင်းတွေကိုမရှိနိုင်ဘူးလား energy ကိုနိုင်ကောလုံရည်ကံရည် capability လုံနိုင်စွမ်းသူတို့မအားနေနေလို့မဖြစ်နိုင်ဘူးလ
ားအဲ energy အရင်အားနေတော့မဟုတ်ဘူးဗျဟိုလုံနေတယ်လုံနေတော့တွေ့ရတယ်ဘာပေါ့မူဝါဒရေးချမှတ်ထားတယ်မူဝါဒဆန်းနေရအစသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတက်ရေးကိုမျက်နှာမူမယ်ဆိုလို့ရှိရင်တခုတော့ရှိတယ်ပေါ့ဗျာကျွန်တော်တို့ကဖွံ့ဖြိုးတိုးတက်ရေးကိုတကယ်သွားပြီဆိုလို့ရှိရင်တော့ဒီဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့ကအခြေခံနေအားလုံးကိုပြင်ဆင်ရမှာဗျာစီးပွားရေးဘက်မှာလည်းပြင်ဆင်ရမယ်နိုင်ငံရေးဘက်မှာလည်းပြင်ဆင်ရမယ်ယထာလန်းနေတို့ပဲလေ parallel သွားနေတာဒါမြင်းမြိုင်သွားနေတာဟိုတစ်ဖက်နဲ့တစ်ဖက်ဘယ်ရောက်ပို့ပြီးတော့အရေးကြီးတယ်လို့ပြောလို့မရဘူးArab Israel စစ်ဖြစ်နေတော့မှအခုချိန်ကြည့်အောင်မှမက်ဒိုနယ်မရှိသေးဘူးထင်တယ် is very bad နိအဲ့လိုပေါ့ငင်းငင်းမရှိရင်တကယ်ရင်းနှီးမြှုပ်နှံမှုတွေဝင်မှုမလွယ်နိုင်ဘူ
းဒါဆိုအခုလက်ရှိအစိုးရကတော့သူတို့ကတော့ဒေါ်စန်းစုကြည်ဆွေရကညီညာရေးကိုတော့ဦးစားပေးပြီးတော့လုပ်နေပါတယ်တကယ်တမ်းညီညာရေးရောလူတလောက်ခီးပေါက်တယ်လို့ရောတွက်လို့ရလား
ပိုးရင်လင်းပြောရင်မပေါက်သေးဘူးအဲယူ UNFC ဝက်ထွက်တာအစပေါ့နော်ဟိုကျွန်တော်တို့ကတကယ်ဖက်ဒရယ်ပြောင်းစုကိုပွားမယ်ဆိုရင်တိုင်းသားတပေါင်းစုတွေဒီလိုမျိုးကွဲသွားတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့လည်းစိတ်မကောင်းဘူးပါနော်ပြီးတော့ကျွန်တော်တို့တကယ်မျောလင်းခဲ့တဲ့ဒုတိယပင်လုံးပေါ့ဒုတိယပင်လုံးမှာတော်တော်များများဟိုရောက်လိမ့်မယ်လို့ထင်တာဒါပေမဲ့လို့ပြစ်စဲမှုပိုင်းနည်းနည်းအားနည်းရထင်တယ်တကယ်တမ်းဆိုလို့ရှိရင်တော့ကျွန်တော်တို့ကတကယ်ဖွံ့ဖြိုးတိုးတက်ရေးသွားနိုင်ဖို့အတွက်ဆိုလို့ရှိရင်စစ်တပ်ကောဒီအစိုးရဘက်ကရောအားလုံးကလေလွတ်တော်ဘက်ကရောလူထုဘက်ကရောအားလုံးဟာကြခံရမယ့်တာဝန်မျိုးပေါ့နော်ဟိုကြခံမယ်ဆိုတဲ့စိတ်ထားမျိုးရှိရမှာပေါ့ပြီးတော့နိုင်ငံရေးဆန္ဒပေါ့ဒီဒီ political we see ကိုရှိမှာဖြစ်မှာငင်းငန်းရေးအမျိုးသားပြန်လဲတင်မြက်ရေးဒါတွေကကျွန်တော်တို့ကဒီအစိုးရလက်ထက်မှာပဲလုပ်ရမှာဗျအခုကြံတဲ့၃နှစ်ကျော်ကာလပေါ့၃နှစ်ကျော်ကာလမှာကျွန်တော်တို့တိုက်ရိုက်တုံတုံလုပ်မယ်ဆိုလို့ရှိရင်ပြီးနိုင်ပါတယ်ပြီးနိုင်တယ်ဒီနှစ်ခုစလုံးပါလေဒါမှပဲနောက်ဖွံ့ဖြိုးရေးကိုသွားနိုင်မှာပေါ့အဲခုနကကိုသားညုံမေးသလိုပေါ့ဗျာဟိုပြီးခဲ့တဲ့ကာလတွေမှာဖြစ်ခဲ့တဲ့ဟာတွေကိုအခုတပြိုင်တည်းပုံပြီးတော့ဒီတစ်နှစ်ကျော်ကာလအတွင်းမှာမဖြစ်ရကောင်းလားလို့ကျွန်တော်တို့ကပြောလို့တော့မရဘူးပေါ့ဒါပေမဲ့လို့လွတ်တော်ကလည်းဘူဝါဒဘိုင်းမှာဥပဒေဘိုင်းမှာ ready ဖြစ်နေရမယ်ဗျာဟိုလိုအပ်တဲ့ခုနကပြောသေးပါတော့ဟိုကျွန်တော်တို့က taxation policy ပေါ့ဗျာအခွန်ပေါ့နော်ဟို tax တွေပြီးတော့financial policy တွေ monetary policy တွေငွေကြေးမူဝါဒတွေပဏာယမူဝါဒတွေကအစလွတ်တော်ပြင်ဆင်ပြီးသားဖြစ်ရမယ်ဗျာဥပဒေပိုင်းရတယ်အဲ့ဒီကြတော့မှဟိုကျွန်တော်တို့ကအုပ်ချုပ်ရေးဘက်ကလည်းတခါတည်းဝင်ပြီးတော့တခါတည်းပြောင်းလာမှဖြစ်ရမှာပေါ့
ကျွန်တော်တခါတစ်ဆက်တည်းဥပဒေပိုင်းနဲ့ပတ်သက်လို့ခုနကကုထေချက်ပြောသွားတဲ့အချိန်မှာလည်းအရင်တမန်ဥသိစင်လက်ထက်တုန်းကပါပြီးတော့ဥပဒေစုမိုးကြီးကဏ္ဍကလုပ်နေတဲ့ဥပဒေပြတဲ့ကဏ္ဍလုံနေရဲ့လွတ်တော်ရဲ့ဖွံ့ဖြိုးမှုကတော့လေအားကောင်းလာတယ်ပေါ့နော
်
အခုဒီလက်ထက်မှာကျတော့ဗာပြောမယ်ဆိုရင်တော့ NLD အစိုးရ NLD ရဲ့လွတ်တော်လို့ဖြစ်နေတော့လွတ်တော်နဲ့အစိုးရနဲ့ဂျားထဲမှာအရင်သမရဦးသိစိတ်လက်ထက်တော်တော်လေးတော့ဟန်ချယ်လေးတို့ထိမ့်မိနိုင်ကြတယ်အခုလွတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိလဲဘယ်လိုမြင်ရလဲအရင်ကလို့အားကောင်းမောင်းနိုင်ရှိလာရဲ့လား
ရှိပါတယ်လွတ်တော်ရဲ့အခန်းကဏ္ဍတော့ဟိုကျွန်တော်တို့မြင်သလားကတော့လွတ်တော်ကလွတ်တော်လုံနေဗျဒါပေမဲ့လို့ဒီ institution ကဒီထက်ပိုပြီးတော့အားကောင်းသင့်တယ်ဒီထက်ပိုပြီးအားကောင်းသင့်တယ်ပြည်ပြည်တောင်းလေးကိုသွားခဲ့တဲ့နိုင်ငံတွေရှိတယ်ဗျာအရှေ့ဥရောပပဲကြီးကြီးအလက်တစ်အမေရိကပဲကြီးအာဖရိကပဲကြီးကြီးကျွန်တော်တို့စီကအဲ့ရှေ့ကသွားခဲ့တဲ့သူတွေမှာဘယ်နိုင်ငံတွေကနောက်ပြန်လန်ကျသွားလဲဘယ်နိုင်ငံတွေကအောင်မြင်သွားလဲဘယ်ဘူဝါဒတွေကိုဦးစားပေးပြီးတော့ပြောင်းလဲသွားလဲ comparative ကျွန်တော်တို့ဟိုအဲ့ရှေ့ပြီးတော့လေ့လာကြည့်လို့လည်းရတယ်အဲ့လိုမျိုးပေါ့ကျွန်တော်တို့နိုင်ငံမှာသီးခြားလိုအပ်နေတဲ့ဥပဒေတွေကိုဟိုမြင်မြန်ထက်ထက်ပြဋ္ဌာန်းသွားမယ်ပယ်သင့်တဲ့ဟာတွေကိုပယ်သွားမယ်ခေမီမီတော်တဲ့ဟာတွေဖြုတ်ချမယ်ဆိုတဲ့ဟာတွေကိုမူဝါဒတစ်ခုထားပြီးတော့စနစ်တစ်ခုပေါ့နော်ပလန်တစ်ခုထားပြီးတော့သွားနိုင်တော့မြန်သွားလိမ့်မယ်ထင်တယ်ခုလိုမျိုးသွားနေခြင်းတဲ့ဆာလို့ရှိရင်ပေါ့ပြည့်စင်ရမယ့်ဟာတွေဟိုကျွန်တော်တို့အစင်းသက်ရှိရမယ့်ဟာတွေကိုမြန်မြန်ဆန်ဆန်တော့သွားမယ်ဆိုလို့ရှိရင်တော့ပုံမြန်လာလိမ့်မယ်ထင်တယ
်။တစ်ချိန်တည်းမှာကျွန်တော်အဲ့တစ်ချက်မြင်ချင်တာလွတ်တော်ဘက်မှာလည်းကျွန်တော်တို့မေးမြန်းတော့လွတ်တော်ဘက်မှာတင်မယ်ဥပဒေပြူရေးအစတင်မယ်ဆိုရင်တို့ရဲ့မူရင်းပါတီ NLD ပါတီရဲ့ခွင့်ပြုချက်ကိုယူရတဲ့အနေအထားမျိုးတော့ဖြစ်နေတယ
်။
တကယ်တမ်းပြောရင်မူရင်း NLD ပါတီကိုနိုင်ငံကလည်းဒေါ်စန်းစုကြည်ဩဇာအင်တန်ကြီးပါတယ
်။
ဒေါ်စန်းစုကြည်ရဲ့ဩဇာကအစိုးရရောလွတ်တော်ရောအရာရာအားလုံးကြီးမနေဘူးလားအဲ့အနေအထားအခုလက်ရှိအနေအထား
။အဲကျွန်တော်တို့ဒါကဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ပုံစံပါ။ဖွဲ့စည်းပုံမှာကျွန်တော်တို့ကအစိုးရအဖွဲ့ကဒီလွတ်တော်နဲ့တာဝန်ခံရတယ်။နိုင်ငံခေါင်းဆောင်တွေကလည်းလွတ်တော်နဲ့တာဝန်ခံရတယ်။ဆိုတော့လွတ်တော်နဲ့အစိုးရအဖွဲ့နဲ့အုပ်ချုပ်ရေးရန်ရာနဲ့ဒီဥပဒေပြုရေးရန်ရာနဲ့ဟာဟိုပေါ့အဲနည်းနည်းချက်ကဘယ်လန့်ဆိုရှိနေပါလေ။ check and balance out သွားပဲဆိုလို့ရှိရင်တော့နည်းနည်းလေးခက်နေမယ်နည်းနည်းခက်နေမယ်ဟုတ
်ကဲ့ကျွန်တော်ဆိုရနဲ့ပတ်သက်လို့ပြန်မေးချင်ပါတယ်ဆိုရခုနလက်ရှိသွားနေတဲ့ပြည်ပြောင်းလဲမှုပေါ့နော်နိုင်ငံရေးရပဲဖြစ်စီစီးပွားရေးရဖြစ်စီဘယ်ပိုင်းကအရန်အားနေလို့ထင်လဲဘယ်ပိုင်းကိုကုထေးကျွန်းနေနဲ့အားရတယ်လို့ထင်လဲ
လက်ရှိသွားနေတဲ့အထက်မှာကျွန်တော်တို့ကဒီနှစ်ပေါင်းများစွာအခြေအနေတစ်ခုလုံးကိုစုံလင်ကြည့်ကျွန်တော်တို့အခုမှစပြီးတာဝန်ယူကြတာဘူးဒီဘက်ဒီမိုကရေစီအင်အားစုတွေကစတင်ပြီးတာဝန်ယူတယ်တာဝန်ယူတဲ့အချိန်မှာအုပ်ချုပ်ရေးအတွက်ကြုံနေရစလေဟိုအာဏာခွဲဝေကျင့်သုံးရေးတွေအစခုမှစပြီးတော့ဟိုစတင်ကျင့်သုံးနေရတဲ့အခြေအနေကိုစတင်ကျင့်သုံးနေရတဲ့အခြေအနေဆိုတော့အားနည်းချက်တွေရှိကောင်းလည်းရှိနေတယ်ဒါပေမဲ့လို့အားသာချက်အရာကတော့ဟိုကျွန်တော်တို့မှလူလူထောက်ခံမှုရှိထားတယ်ဗျအဲ့လူလူထောက်ခံမှုကိုဘုန်းကလို့ပေါ့ရှေ့မှာရှေ့မှာမလုတ်ဖြစ်ခဲ့တဲ့ဟာတွေကိုကျွန်တော်တို့ကဟိုတွန်းတွန်းတိုက်တိုက်တကယ်လုတ်ကြမယ်ဆိုလို့ရှိရင်တော့အားကောင်းတဲ့အစိုးရတရားဖြစ်လာနိုင်မယ်အဲ့လိုမျိုးမလုတ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီပြုပြင်ပြောင်းလဲရေးမှာပေါ့ပြီးခဲ့တဲ့ကာလတွေကဖြေလျှော့တဲ့အပိုင်းအခုမှကျွန်တော်တို့ကတကယ်စမှာပေါ့တကယ်စတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုစီးပွားရေးပြုပြင်ပြောင်းလဲမှုဒီဟာတွေကို market economy ဆိုလို့ရှိရင်ရိုးရိုး market economy မဟုတ်ပါဘူးefficient market economy ဖြစ်ရမယ်။စွမ်းရည်ပြည့်ဝတဲ့ဈေးကွက်စီးပွားရေးဖြစ်ရမှာပေါ့။ကျွန်တော်ကစွမ်းရည်မရှိဘူးဆိုလို့ရှိရင်ဟိုကျွန်တော်ရှင်ပြိုင်နန်းစမ်းမရှိဘူးဆိုလို့ရှိရင်ကျွန်တော်ထုတ်ကုန်ဘာမှမရှိဘူးဆိုလို့ရှိရင်ကျွန်တော်ဒီကမ္ဘာစီးပွားရေးဈေးကွက်ထဲမှာကျဆင်းမှာပဲ။ပြီးတော့ globalization ပေါ့ဗျာ။ဤပညာတော်လှန်ရေးတွေဖြစ်သွားပြီ။သတင်းပြောင်းချမှုတော်လှန်ရေးတွေဖြစ်သွားပြီ။သတင်းတော်လှန်ရေးတွေပေါ့။information เนี่ยอาสาเนี่ยไรมาရှိတယ်ဗျာတေမှာ where's the wisdom we have lost in information ဆိုတဲ့အတိုင်းပဲဟိုကျွန်တော်တို့အဲ့အထဲရမှာဒီ information นี่အပေါ်မှာမှာဟိုကျွန်တော်တို့ဉာဏ်ပညာနဲ့အုပ်ချုပ်တဲ့အုပ်ချုပ်ရေးစနစ်ကိုသွားသိတာပေါ့เนาะဟိုဆိုတော့တိုင်းပြည်မှာအခုအချိန်နေအားလုံးကတော့မပြည့်စုံသေးဘူးဗျာ
ကျွန်တော်နောက်ဆုံးလေးနဲ့ချုပ်မိခြင်းနဲ့ကိုထီးကျွယ်အခုလက်ရှိအဲ့ဒီအစိုးရပုံမှာမျှော်လင့်ခဲ့တဲ့ကုတိကျလို့လည်းထောက်ခံခဲ့တဲ့ဝိုင်းရံခဲ့တဲ့ပါတီပါပဲအဲ့တော့ဒီမျှော်လင့်ထားသလောက်ဒီတစ်နှစ်ကျော်တည်းမှာသူ့ရဲ့သွားတဲ့နှုံပုံမှာမျှော်လင့်ထားသလောက်အားရကျေနပ်မှုရှိလား
မျှော်လင့်ထားသလောက်အားရကျေနပ်မှုရှိသေးဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးအကြောင်းအရာလေးတစ်ခုမြင်ချင်ပါလေ88မျိုးဆက်အခန်းကဏ္ဍပါဟုတ်ဆိုတော့ကုထေးကျွယ်က88မျိုးဆက်ခေါင်းဆောင်တဦးပါအခုဆိုလို့ရှိရင်88မျိုးဆက်မှာရှိတဲ့တချို့အင်အားစုတွေကအခုပါတီတရားဖွဲ့ဖို့အတွက်ကြိုးစားနေကြပါပြီအဲ့တော့ပါတီတရားအနေနဲ့88ကပေါ်လာသင့်ပြီလားကုထေးကျွယ်ကိုဘယ်လိုရမလဲ
အခုကျွန်တော်88မျိုးဆက်တွေပေါ့နော်ဒီမျိုးဆက်ကဒီမျိုးဆက်ထဲကနေပြီးတော့တကယ်ပါတီအဖြစ်ကျွန်တော်တို့ကတစ်ချိန်တော့ဟို Democratic Activist ပေါ့ Democratic Activist တဲ့ ਨੇ Democratic Politician အဖြစ်ကိုအောင်မြင်ကူးပြောင်းသွားနိုင်တဲ့နိုင်ငံသမားတွေလိုအပ်ပါတယ်ပြီးတော့အားလုံးဒီမျိုးဆက်ဒီစုပေါင်းဥဆောင်နေတော့ကောင်းတာပေါ့ဗျာဟိုနေရာတိုင်းမှာနေပယ်အသီးသီးမှာနေပယ်သီးသီးဆိုတာစီပွားရေးနေပယ်ပဲဖြစ်ဖြစ်အသိပညာအတတ်ပညာရှင်တွေပဲဖြစ်ဖြစ် journalist တွေပဲဖြစ်ဖြစ် and ဒီနိုင်ငံနေပယ်မှာပဲဖြစ်ဖြစ်ပေါ့နော် civil society ပဲဖြစ်ဖြစ်တကယ်ကိုကောင်းဆောင်နေအပြိုင်ရင်ပေါ်လာတာမျိုးဆိုတော့ကျွန်တော်တို့လိုချင်တယ်နိုင်ငံရေးပါတီတခုထူထောင်ရမထူထောင်မှုဆိုတဲ့ဟာတော့အချိန်လေးပေါ့မူတည်လိမ့်မထင်နဲ့နည်းနည်းလေးစောအောင်မထင်နဲ့ကျွန်တော်တို့ပြောရတာ
ဟုတ်ကဲ့ကုထေးကျွယ်ရဲ့တူးချင်းရကိုဘယ်လိုကြည့်သောက်ဖို့ရှိလဲနိုင်ငံရေးသမားအတူအနေနဲ့ကိုဆက်ရသောက်ဖို့ရှိလား
အဲကျွန်တော်ကတော့ဒီ transition မှာကျွန်တော်ကြားတဲ့နေရာနေကျွန်တော်ဝင်ပြီးတော့ကြားတဲ့နေရာဆိုတာဟိုကျွန်တော်တို့အားသာတဲ့နေရာလေးပေါ့အားသာတဲ့နေရာလေးကနေကျွန်တော်တို့ဝင်ပြီးတော့လောက်ဆောင်သွားမှာပါဒီတိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရတော့အောင်မြင်စေခြင်းနဲ့နောက်ပြန်မလန်စေခြင်းဘူ
းဟုတ်ကဲ့ဟုတ်ကိုထေးကျော်ကျေးဇူးအများကြီးတင်ပါတ
ယ်အဲ thank you ဗျာ
ဟုတ်ကဲ့
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကိုအကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
VOA ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောရေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်။ဆိုပြီးရေးလာကြတဲ့သောရရှင်တွေရဲ့အစာတချို့ကိုဖော်ပြပေးစီမှာလေ။ဒီတော့ရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါကျွန်တော်တို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေးချမ်းပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆုတောင်းပေးသွားပါတယ် VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့အမှတ်ချက်ရေးလာတဲ့တော့ရှင်နောက်တစ်ယောက်ကတော့တော့ရှင်မတ်ဦးဖြစ်ပါတယ်ဒီတော့ရှင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျွန်မအသက်ငငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါသတင်းသိရအောင်ရိုးရိုးနားထောင်တာပါ Internet web မှာနားထောင်နေနောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးတွေများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျွန်မကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်ဦးကျော်စံသာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ view သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေဆိုတာ view သတင်းထောက်တွေရဲ့မေးခွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတန်းလွင်ထွန်းဦးကျော်စန်းသားကိုကျော်ကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းမြန်းနာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ view မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါအသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA စီစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတို့ကလည်းအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့တော်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးတေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်နေနိုင်ဆိုတဲ့တော်ရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်ခင်မာကြီးကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်ရှင်းတင်ရှိတတ်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ် VOA အောင်မြင်ပါစေဆိုပြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီဘက်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်ဒီထက်ကတော့ရှင်ခန့်ရောင်စဉ်ကတော့ဒီစီဇန်ကိုအရန်ကြိုက်ပါတယ်ဆိုပြီးဆိုလာတာပါမွေးဆိုတဲ့တော်ရရှင်ကလည်း American 3 ADM သင်ကန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 102 1.0 သားတွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်တဲ့။ကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရရမယ်ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုးဆိုပါတယ်လို့ရေးလာပါတယ်ရှင်။ ပြည်ဝင်ကိုရေးလာကြတဲ့စာရီးထဲမှာမြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိတာမှာသရရှင်စိုးမို့အောင်ကတော့ပြည်သူတယောက်အနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုအားကိုးပါတယ်ဆိုပြီးအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ
်ပြည်သူတယောက်အနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုအားကိုးပါတယ်တဦးတယောက်တည်းအတွက်မဟုတ်ပါဘူးတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေအတွက်ပါဘာဖြစ်လို့လဲဆိုတော့လူကြီးတွေနဲ့ပတ်သက်ရပတ်သက်ကြောင်းရှိတဲ့လူတွေကနေရာတစ်ခုမဟုတ်တစ်ခုရကြတယ်လှုပ်ပိုင်ခွင့်တွေရပါတယ်ပြည်သူလူထုမှာတော့ကို့အတွက်ကိုကြောတနေရစာလေးရဖို့မနှဲစူးစမ်းနေရပါတယ်ဒါတောင်ကြီးလန့်စားစားဖြစ်နေရပါတယ်ဘာပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကိုထောက်ခံပါရဗျာ
ဒါကတော့ရရှင်စိုးမို့အောင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်ရန်ကုန်မြို့ကကျူးကျော်ရက်ွက်တွေရှင်းလင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာပေါ်မှာတော့ရရှင်နေမှတ်ချက်တွေရေးလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့တော့ရရှင်နေကိုတချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖော်ပြပေးကြပါတယ်ရှင် The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးတော့ဖွဲ့ထားတဲ့ဂီတာအဖွဲ့နဲ့ဒေသန်ရှင် Roses အားဖြည့်ပြီးတော့တည်ဆိုထားတဲ့ Roses ဆိုတဲ့တခြင်းပဲဖြစ်ပါတယ်။ဒီတခြင်းက2015လေးကထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စီးရင်အကနဲ့ Electronic တခြင်းစီးရင်မှာနံပါတ်1ရတဲ့တခြင်းပဲဖြစ်ပါတယ်။ဒေါ်ရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်။ Take it slow but it's not typical.အဆိုတော့ roses တို့အဖြစ်ပြောတည်ဆူထားတဲ့ roses ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့မြန်မာရေးရာကိစ္စရက်တွေပေါ်မှာတော်ရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာတွေကိုဖော်ပြပေးစင်ပါတယ်။တလုံးကပဲရန်ကုန်နေပြည်တော်လမ်းဘေးလှဲကူးမြို့နယ်ကကျူးကျော်နေအိမ်တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကတွားရောက်ပြီးတော့ဖျက်ဖြေခဲ့တာပါ။မနေ့ကဆိုရင်လည်းမင်္ဂလာတုံမြို့နယ်ကကျူးကျော်တွေကိုအာဏာပိုင်တွေဆက်ရန်ရဲတွေတုံးပြီးတော့ဖယ်ရှားဖြစ်ခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရန်ကုန်ကကျူးပြဿနာကိုဖြေရှင်းမယ်လို့ပြောထားတာလည်းရှိပါတယ်။ဒီကျူးကျော်အိမ်တွေဖျက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့အစာတွေကတချို့ကိုဖော်ပြပေးခြင်းပါတယ်။ Joseph Smith ဆိုတဲ့သောရရှင်က
ကျူးကျော်ဒဲရီမှာနေတဲ့သူတွေကိုအယံတလားမိတယ်။အမှန်ဆိုလို့ရှိရင်အရှိတော်အရှောက်မှာအမိမြမာပြည်လောက်မြေရောက်သဘောဝတရားစတာပေါ်ကျော်သွားမှုနဲ့စိုက်ပျိုးဖို့မြေစီမြေလွှာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူး။မြေလို့မြေရန်တွေအများကြီးရှိပါတယ်။မြမာပြည်မှာဘသူတေငတိမိုင်ပြီးရောဆိုတဲ့လူတွေကြောင့်ပါ။ဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်းနှုံးကဘာမှမရှိတဲ့ဒီချုံနယ်တွေထူထပ်နေတဲ့နေရာတစ်ခုပါ။အဲ့လိုမျိုးနေရာမျိုးတွေကမှအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေ။ကျူးကျော်တဲမှာနေတဲ့သူတွေကအမိမြမာပြည်ကနိုင်ငံသားစစ်စစ်တွေပါ။အခုလယ်မြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြန်မာပြည်မှာရှိနေတဲ့ကျူးကျော်အိမ်အောင်စုတွေကိုတအိမ်အောင်မြေတကွက်နှုံပေးနေတော့မှခမရုပ်ရဲ့ဘိုးစင်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။ သိရင်ကိုနောက်ကိုဘာမှမပါပါဘူးဗျာ
သရဆင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ကိုအေးအေးယူတင်နေတဲ့မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုဟါကိုအိမ်ဆောင်နေခိုင်းတက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထို့တော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါတကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီသရဆင်ကြေးလာပါတယ်တက်ဦးဆိုတဲ့သရဆင်ကလည
်းအစရေကကိုမြင်မှမဟုတ်တာနေခွင့်ရတာလေးနဲ့တင်ကျေးဇူးတင်တဲ့ပါတယ်အချိန်တန်လို့ပိုင်ရှင်ကပြန်တောင်းရင်အသာတကြီးလေးပြန်ပေးလိုက်ပါဒါလောကတဘာဝပါပဲအစတည်းကကိုပစ္စည်းမှမဟုတ်တာကျူးကျော်ရီ90ရာခိုင်နှုန်းဟာလှုပ်ရှားရီကြီးပါပဲသူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲစားတွေလည်းအများကြီးရှိပါတယ်ကျူးကျော်ရီအတွက်ချပေးခဲ့တဲ့ရက်ွက်တွေကိုသွားကြည့်သူတို့ရတဲ့မြေွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေပိုင်ရှင်ခွင့်ပြုချက်မရှိဘဲသူတို့ဘာပစ္စည်းကိုယူလာခိုးတာပါပဲစင်ရဲနဲ့ကခိုးမယ်ဆိုမြမပြီမှလူကောင်းဘယ်ရှိတော့မှာလဲဗျာ
လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရင်ဖွင့်လာကြတာမှာတော့သောရရှင်ပြည်သူ့ကျန်းမာရေးဌာနကဦးတန့်စင်ဖြိုးမောင်ကတော့သူကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးပြီးတော့ရင်ဖွင့်လာပါရဲ့ရှင်
။ကျွန်တော်ကကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကပြည်သူ့ကျန်းမာရေးကြီးချက်နှစ်တယောက်ပါတတိပြောရင်ကျန်းမာရေးမှုအဆင့်၄ပေါ့ခင်ဗျ။ကျေးလက်ကျန်းမာရေးဌာနမှာတာဝန်ယူရသူတွေဖြစ်ပြီးတော့တာဖားဆီယာမကျန်းမာရေးမှုတွေနဲ့တွဲပြီးတော့လှုပ်လှုပ်ရပါလေ။တာဖားဆီယာမတွေအတွက်ယူနီဖောင်းသတ်မှတ်ထားပေမဲ့ကျမရီမှုနဲ့ကြီးကြပ်ဒီမှာယူနီဖောင်းမရှိပါဘူးဒီလိုယူနီဖောင်းမရှိတဲ့အတွက်ကျွန်တော်တို့အတွက်ခက်ခဲတွေတွေ့ရပါတယ်ထူးသဖြင့်တခြားဌာနတွေနဲ့ပူးပေါင်းလုပ်ဆောင်ရမှာအဆင်မပြေတာတွေဖြစ်နေရပါတယ်ဒီလိုယူနီဖောင်းမရှိခဲ့တာကလည်းအရင်အစိုးရဆက်ဆက်ကလေးကပါပဲပြောင်းလဲချိန်တန်ပါပြီလို့ပြောနေတဲ့ဒီနေ့ခေတ်မှာတော့ကျွန်တော်တို့ပြည်သူ့ကျမရီကြီးကြပ်နှစ်တွေရဲ့ယူနီဖောင်းလဲပြောင်းလဲတင်ပြီလို့မြင်ပါတယ်ခင်ဗျ
သူတို့ဝန်ထမ်းတွေတူညီဝတ်ဆောင်ယူနီဖောင်းမရှိတဲ့အတွက်ကြောင့်မလို့တော်တော်လေးကိုအခက်အခဲတွေ့ရပါတယ်ဆိုရဒီတော်ရရှင်ပြည်သူ့ကျန်းမာရေးကြီးချက်ဦးတန်းစင်ဖြိုးမောင်စာရေးပြော video ကတစင်ရင်ဖွင့်လာတာပါတော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြမတိချစ်တော်ရရှင်နေအတွက်လည်းမြမသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြား radio နဲ့ online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ video ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုဆက်ပြီးတော့သရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတေးလက်ဆောင်ဖြစ်တဲ့ဖြောပြေးပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆိုတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ My youth ရဲ့ငါစိတ်တွေဖိမွေးရမယ်ချင်မှာယုံတယ်လေပြင်းမဲ့ငါမရှိဦးညိုတဲ့မိတ်ကလေးရဲ့ဖွင့်ပြောမစကားလုံးတွေတကယ်မဲ့ရှေးရောက်တော့လေဘယ်မလဲငါသက်တီးရယ်ဆွမ်းအပ်သွားရဲ့မိတ်ကလေးရဲ့အန်တို့ပြစီစံထုံနိုင်နေအချင်းမယင်မဆိုင်ရှိခဲ့ကဘာကိုမီးရှို့ပြပုံတွေမဲ့အချင်းဟာဘူးခက်ခဲတဲ့
ဝနတိဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင်။
Remember me.
မပြမပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဆိုးရနဲ့တက်မလို့ဆက်ဆံရေးပါတွေဆက်ဖြစ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ဘူးရပိုင်လူတွေစိတ်ဝင်စားဆုံးသတင်းကတော့တက်မလို့ကာကွယ်ရေးဦးစီချုပ်အဆင့်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့မှတ်ချက်စကားအဲ့လိုပြောဆိုမှုအပေါ်တမတော်ရဲ့ပြင်းထန်တဲ့တုံ့ပြန်မှုဒီတုံ့ပြန်ခြင်းနဲ့ပတ်သက်ပြီးအစိုးရအဖွဲ့ရဲ့သဘောထားနဲ့အရေးယူကြံတွယ်ဆောင်ရွက်ပုံစတဲ့ကိစ္စပဲဖြစ်ပါတယ်2015ရွေးကောက်ပွဲအပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့သစ်တက်လာပြီးနောက်ရွေးကောက်ခံအစိုးရနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတီးခြားရည်တည်ခွင့်ရနေတဲ့တမတော်ကြားပုတ်တိုက်မှုလို့ပြောနိုင်တဲ့ပြဿနာတွေရှိခဲ့ပါတယ်ဒါပေမဲ့လူသိထင်ရှားဖြစ်တဲ့အခုပြဿနာကတော့အကြီးအမားဆုံးလို့ယူဆနိုင်ပါတယ်ဘယ်လိုပြဿနာမျိုးလဲရှိရှောက်အစိုးရနဲ့တမတော်ဆက်ဆံရေးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာတောတာရှင်နေနဲ့အတူတူကျွန်တော်တို့လေ့လာကြည့်ကြရအောင်ပ
ါအခုပြဿနာကဇူလိုင်လ9ရက်နေ့ကရန်ကုန်စီဒိုနာဟိုတယ်မှာ USAID နဲ့နိုင်ငံရေးအကျဉ်းသားများစောက်ရှောက်ရေးအဖွဲ့တွေပူးပေါင်းပြုလုပ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေကိုအလုတ်အကင်ဖန်တီးပေးရင်းနဲ့အလုတ်ယုံဆွေးနွေးပွဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောခဲ့တဲ့မိန့်ခွန်းကနေအစပြုပါတယ်သူကအရက်သားအုပ်ချုပ်ရေးစနစ်တက်လာပြီမဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိပါဘူးကာကွယ်ရေးဦးစီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောအရဆိုရင်ညွှန်ကြားရေးမှူးချုပ် level ပဲဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဆက်ဆံနေရတဲ့ဥစ္စာကနိုင်ငံအကြီးအကဲ level တစ်ခုတည်းကိုထက်ဆက်ဆံနေရတာဟာဒီမိုကရေစီမဟုတ်ပါဘူးလို့ပြောခဲ့ပါတယ်ဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောဆိုချက်မီဒီယာတွေနဲ့လူမှုကွန်ရက်စာမျက်နှာတွေမှာပြန့်သွားပြီးတဲ့နောက်ဇူလိုင်လ17ရက်နေ့မှာအစိုးရအနေနဲ့လိုအပ်သလိုစီစစ်အရေးယူပေးပါဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ပါတယ်။အဲဒီနောက်ဇူလိုင်လ12ရက်နေ့မှာပိုးပြီးရှည်လျားတဲ့သတင်းထုတ်ပြန်ချက်ထပ်ပြီးထုတ်ပြန်ပါတယ်။အဲဒီထုတ်ပြန်ချက်ထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောဆိုခဲ့တာတွေကိုခြေပှထားတဲ့အပြင်တက်မတော်နှင့်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းအနေဖြင့်ယခုကဲ့သို့လက်လွတ်စပယ်နှင့်ထိတ်တိုက်ရင်ဆိုင်မှုပုံစံဖြင့်ပြောကြားချက်သည်နိုင်ငံတော်အစိုးရ၏အမျိုးသားယဉ်ကျေးစရေးဦးတည်ချက်ကိုထိခိုက်စေသည့်အပြင်နိုင်ငံတော်အစိုးရနှင့်တက်မတော်အကြားတိုင်းသားပြည်သူလူထုနှင့်တက်မတော်အကြားဆက်ဆံရေးပုံမှန်ကောင်းမွန်စေရန်စဉ်ဆက်မပြတ်တိစောက်သွားရမည်ဖြစ်သောရေရှည်ဆက်ဆံရေးလုပ်ငန်းစဉ်များအတွက်လည်းအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ရပါသည်ထို့ကြောင့်တက်မတော်အနေဖြင့်အပြုသဘောဖြင့်ရေရှည်ဆက်ဆံရန်မသင့်လျော်သောကြောင့်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဖြစ်သူဦးဖြိုးမင်းသိန်းအားလိုအပ်သလိုစီစစ်အရေးယူပေးနိုင်ရန်နိုင်ငံတော်အစိုးရထံတင်ပြခဲ့ရခြင်းဖြစ်ကြောင်းဆိုပြီးဖော်ပြထားပါသည
်အခုလိုတက်မတော်ဘက်ကတင်းမာတဲ့သဘောထားထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတော်တာဝန်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအစိုးရရဲ့ဆောင်ရွက်ထားချက်တွေကိုဇူလိုင်17ရက်နေ့မှာရှင်းလင်းပြောဆိုခဲ့ပါတယ်။သူကအစိုးရအဖွဲ့ကနေကကကြီးကိုပြန်ကြားစာပို့လိုက်ပြီးဖြစ်တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ရည်တည်ချက်သဘောထားမဟုတ်ကြောင်းဒီပြောကြားမှုကြောင့်နိုင်ငံတော်အစိုးရနဲ့တက်မတော်ကြားအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်အနေနဲ့ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်။အစိုးရကဘာညွှန်ကြားခဲ့တယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမပြုပါဘူး။လက်ရှိမြန်မာနိုင်ငံရဲ့ခြေနေကိုလက်တွေ့ကျကျပြန်ကြည့်ရင်ရွေးကောက်ခံအစိုးရနဲ့တက်မတော်ပူးတွဲအုပ်ချုပ်နေတဲ့ပုံကိုတွေ့မြင်နိုင်ပါတယ်။ဒီနည်းပြောရရင်ရွေးကောက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နှစ်ယောက်ပေါင်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့သဘောပါ။ပရိုတိုကောအရနံပါတ်1ခေါင်းဆောင်နဲ့နံပါတ်8ခေါင်းဆောင်တွေဖြစ်ကြပေမဲ့တကယ်လက်တွေ့မှာတော့သူတို့နှစ်ယောက်ကတိုင်းပြည်မှာခေါင်းဆောင်မှုနေရာယူထားတာငြင်းလို့မရပါဘူး။ဒါကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုအကြောင်းပြုပြီးပေါ်ပေါက်လာတဲ့အခြေအနေပါ။
အဲ့ဒီလိုလက်တွေ့အခြေအနေကြောင့်တိုင်းပြည်မှာငြိမ်းချမ်းရေးရဖို့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာအသိုင်းအဝိုင်းမှာပြန်ပြီးဝင်ဆက်လာနိုင်ဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အစစအရာရာအားလုံးဟာရွေးကောက်ခံ NLD အစိုးရနဲ့တက်မတော်ဘလောက်အဆင်ပြေဘလောက်နားလည်မှုရှိဘလောက်ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်အဓိကမှီတည်နေပါတယ်။အခုလက်ရှိဥဖြိုးမင်းသိန်းပြဿနာမှာအစိုးရဟာအဲ့ဒီမူကိုကင်ဆွဲဖြေရှင်းနေတယ်လို့နားလည်ယူလို့ရပါတယ်။အခြားတစ်ဖက်မှာတော့တက်မတော်ခေါင်းဆောင်တွေရဲ့အပိုင်းမှာဥပြောမင်းသိန်းပြောတဲ့စကလုံးအတိတ်ပဲဟာဒီမိုကရေစီဖွံ့ဖြိုးပြီးနိုင်ငံတွေမှာတက်မတော်ဆိုတာအယက်သားအစိုးရလက်အောက်မှာရှိတယ်။အဲ့လိုအခြေအနေမှာကာကွယ်ရေးဦးစီးချုပ်ဆိုတာဒီလိုအစ်စ်မဲရှိတယ်။လက်ရှိမြန်မာနိုင်ငံမှာကတော့ဒီမိုကရေစီအပြည့်အဝမရသေးတော့အခုလိုဖြစ်နေတယ်ဆိုတဲ့သဘောပြောဆိုခဲ့တာပါ။ဒီပြောဆိုမှုတွေနဲ့ပတ်သက်ပြီးမှားယွင်းနေတယ်ဆိုရင်မှားယွင်းနေတဲ့အကြောင်းတက်မတော်ဘက်ကထုတ်ပြန်ပြောဆိုနိုင်ပါတယ်။အဲ့ဒီအတွက်တက်မတော်လက်ထဲမှာသတင်းစာမဂ္ဂဇင်းရေဒီယိုရုပ်မြင်သံကြားမီဒီယာမျိုးစုံကိုလည်းပိုင်ဆိုင်ထားလို့ဖြစ်ပါတယ်။ဒါဒီမကဥဖြိုးမင်းသိန်းရဲ့ပြောဆိုချက်ကိုလုံးဝလက်မခံနိုင်ကြောင်းကိုလည်းထုတ်ပြန်လို့ရပါသေးတယ်။ဒါပေမဲ့အခုတက်မတော်ရဲ့ထုတ်ပြန်ချက်ကတော့ဥဖြိုးမင်းသိန်းကိုရေရှည်ဆက်ဆံရန်မသင့်လျော်သူလို့သတ်မှတ်ပြီးအစိုးရကနေစီစစ်အရေးကြီးပေးဖို့ဆိုတဲ့အထိတောင်းဆိုတာကတော့ပြင်းထန်လွန်းနေပါတယ်။ပြောမဆိုမစကားတခွန်းကြောင့်ရွေးကောက်ခံအစိုးရရဲ့ဝင်ကြီးချုပ်ကိုဖြုတ်ပေးပါဆိုတဲ့အဓိပ္ပာယ်တက်ရောက်နေပါတယ်
။ပြဿနာအလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ပတ်သက်ပြီးတမတော်ဘက်ကသူဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အမတ်တယောက်ဒီမိုကရေစီနည်းရရွေးကောက်တင်မြှောက်ထားတဲ့အစိုးရကခန့်အပ်ထားတဲ့ဝင်ကြီးချုပ်တယောက်ဆိုတာမမေ့ဖို့လိုပါတယ်။တမတော်ဘက်ကဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကိုမကြိုက်ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းထုတ်ချဖို့စူးစမ်းနိုင်ပါတယ်အခုလိုပြည်သူလူထုကရွေးကောက်ထားတဲ့အစိုးရကိုဖိအားပေးတာမျိုးလုံးသိမ့်မလုံးသိမ့်ပြန်ဆန်းစစ်သင့်ပါတယ်အလားတူ NLD အစိုးရအဖွဲ့ဝင်တွေပါတီခေါင်းဆောင်တွေဘက်ကလည်းတိုင်းပြည်ငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးအတွက်တမတော်နဲ့အတူလက်တွဲအကောင်အထည်ဖော်ရမယ်တမတော်ကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်စီးရိုးရမယ်ဆိုတဲ့မူဝါဒကိုအလေးအနက်ထားမမေ့မလျော့ကင်ဆွဲကျင့်သုံးလုပ်ကိုင်သင့်ပါကြောင်းတင်ပြလိုက်ရပါတယ်
စီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်ဘရရှ်မခင်ဂျုံနိုင်ဝန်ကြီးချုပ်ရဲ့ဒီတက်မတော်ကာဝေးဦးစီးချုပ်အခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ကြေညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်NLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တက်မတော်နဲ့အမျိုးသားရင်ကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနေဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့မေးမြန်းလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါလိမ့်မယ
်။အင်္ဂါနေ့ညတရက်လေးလိုက်ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆွမ်းပြသတင်းများအစီအစဉ်လှက်ပါ။ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံမြောက်ပိုင်းကအလို့ယုံတစ်ခုမှာလူတွေရဲ့စိတ်ဖိစီးမှုကိုလျှော့ပါးစေဖို့ပစ္စည်းတွေချိုးဖောက်ဖောက်ခွဲတဲ့နေကိုတုံးနေပါဗျ။ဩစတြေးလျနိုင်ငံမှာအိမ်ပြောင်းတဲ့အခါပစ္စည်းအကြီးကြီးတွေကိုမိရထားသုံးပြီးမပြောင်းဖို့ယထားရဲတွေကနှိုးဆော်ထားပါတယ်။အခုလိုထူးခြားဆွမ်းပြသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူတင်ပြပေးပါမယ်ရှင်။ပြင်သစ်နိုင်ငံမြောက်ပိုင်းကအလို့ယုံတစ်ခုမှာတော့လူတွေရဲ့စိတ်ဖိစီးမှုကိုလျှော့ပါးစေဖို့ပစ္စည်းတွေချိုးဖြက်ဖောက်ခွဲတဲ့နီးကိုတုံးနေပါဗျ။ပကံတွေခွဲတာရေခဲတက်တာကိုထုရိုက်တာပန်းအိုးတွေဖောက်ပြီးခွဲပြစ်တာတွေလှုပ်ဖို့အားပေးပါတယ်။အခုလိုအကြံဉာဏ်ကိုဂျပန်နဲ့အမေရိကန်နိုင်ငံတွေမှာကျင့်သုံးနေတာတော်တော်လေးကြာနေပြီဖြစ်ပါတယ်။အခုပြင်သစ်အလို့ယုံနေရာကတော့ပစ္စည်းရွှေ့ပြောင်းပေးတဲ့ကုမ္ပဏီဖြစ်ပြီးတော့ဖောက်ခွဲဖို့အတွက်ပစ္စည်းတွေအများကြီးရှိပါတယ်။အခုလိုဖောက်ခွဲလိုက်ရတဲ့အတွက်ကျမတို့အားလုံးလွတ်လပ်ပေါက်ပါသွားတယ်လို့အလို့ယုံပိုင်ရှင်ဖြစ်တဲ့ Jennifer Legwin ကပြောပါတယ်။ပါဝင်ခဲ့သူတွေကလည်းအစပိုင်းမှာတော့အခုလိုလှုပ်ဖို့ငုံမရေဖြစ်ကြပေမဲ့လည်းတစ်ခုနှစ်ခုလောက်လှုပ်ပြီးတဲ့အချိန်မှာလွတ်လပ်ပေါ်ပါသွားပြီးထပ်ခါထပ်ခါလှုပ်ခြင်းနဲ့လို့ပြောပါရရှင်
Norway နိုင်ငံအနောက်တောင်ပိုင်းမှာဖြတ်စည်းခံလိုက်ရတဲ့ Blue Lane လို့ခေါ်တဲ့အမျိုးသားလိန်တစားပုံစံကြောက်တုံးကြီးကိုပြန်လည်ပြုတ်ကျင်နေပါပြီ။ဘယ်သူမှမသိရတဲ့သူတွေကဒီကြောက်တုံးကိုဖြတ်စည်းသွားခဲ့ပြီးတဲ့နောက်မှာအဲ့ဒီတရင်ဟာနိုင်ငံတကာမှာထိတ်တန့်တရင်တစ်ပုတ်ဖြစ်သွားခဲ့ပါတယ်။အဲ့ဒီကြောက်တုံးကြီးထိုးထွက်နေတဲ့ကြောက်နိုင်ရန်ဘေးတဝိုက်မှာညံတွေတက်ဆင်ထားပြီးတော့12တန်လောက်လေးတဲ့အမျိုးသားလိန်တစားပုံရှိတဲ့ကြောက်တုံးကြီးကိုသူ့အရင်နေရာမှာပြန်လည်တက်ဆင်နေတာပါ။လွန်ခဲ့တဲ့နှစ်ပတ်လောက်က Tropican လို့ခေါ်တဲ့အဲ့ဒီကြောက်တုံးကြီးကိုကြောက်နိုင်ရန်အောက်ခြေအောက်မှာဖြက်စီးထားတဲ့ဒိုင်ယာရီနဲ့အတူပြုတ်ကျနေတာကိုတွေ့ခဲ့ရတာပါအများပြည်သူပါဝင်ထည့်ဝင်နိုင်တဲ့ရန်ပုံငွေတရက်ချက်ချင်းထူထောင်ပြီးအလှခံခဲ့တာမှာနော်ဝေးခရိုနာ2သိန်းကျော်နဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 28,000 ရရှိခဲ့ပြီးပြန်လည်ပြင်ဆင်နိုင်ခဲ့တာဖြစ်ပါတယ်ကြောက်သားတွေရဲ့ဖွဲ့စည်းပုံတိတ်မကောင်းပေမဲ့လည်းပြန်လည်ပြင်ဆင်မှုတွေမှာတန်ချောင်းတွေကော်ရီတက်တူတွေကိုအသုံးပြုခဲ့ပြီးအရင်နေရာမှာတေချာပြန်ကပ်ဖို့ကတော့တပတ်လောက်အချိန်ယူရမှာဖြစ်ပါတယ်အခုလိုဖြက်စီးမှုအတွက်တန်တရားရှိသူတို့ကိုနော်ဝေးရဲတွေကမေးမြန်းခဲ့ပါတယ်ခင်ဗျာ
အော်ရှိုလျာနိုင်ငံမှာအိမ်ပြောင်းတဲ့အခါပစ္စည်းအကြီးကြီးတွေကိုမိထားတုံးပြီးမပြောင်းဖို့ရထားရဲကနိုးစော်ထားပါတယ်ရေခဲတစ်တာနဲ့ဆိုဖာအကြီးကြီးတွေကိုမိထားတွဲနေရမှာအတင်အချအရွှေ့ပြောင်းလုပ်နေတဲ့လုံခြုံရေးကင်မရာဗီဒီယိုတွေကိုထုတ်ပြန်လိုက်ပြီးအိမ်ပြောင်းနေတာလားရထားကိုဒုက္ခမပေးပါနဲ့လို့မိထားရဲ့အကြီးကြီးကသတင်းစကားပါလိုက်ပါတယ်ပထမဗီဒီယိုက Brisbane ပူရာထဲမှာလူတယောက်ဟာရေခဲတစ်တာတစ်လုံးကိုတည်လာပြီးတော့ရထားထဲကိုတော့ဝင်ဆန်းအောင်တင်လိုက်နိုင်ပါတယ်ဒါပေမဲ့ပြန်ထွက်လာတဲ့အချိန်မှာတော့ရထားရဲကတားဆီးလိုက်ပြီးဒဏ်ရိုက်ခဲ့တာကိုပြထားတာပါဒုတိယဗီဒီယိုထက်ကလူ3ယောက်လောက်ထိုင်လို့ရတဲ့ဆိုဖာအကြီးကြီးကိုရထားဖလက်ဖောင်းပေါ်မှာမနိုင်မနှင်းနဲ့ရွှေ့နေတဲ့ပုံဖြစ်ပါတယ်နောက်တော့လူတစ်ယောက်ကဈေးဝယ်တဲ့လှဲလေးတစ်ခုတွန်းလာပြီးကူညီခဲ့တာကိုပြထားပါတယ်အခုလိုရည်စရာဟာတာဗီဒီယိုလေးထုတ်ပြန်ပြီးတော့အရွယ်အစားအလွန်ကြီးတဲ့ပစ္စည်းကိုရထားနဲ့တယ်လို့မရပါဘူးဆိုတာကိုသတိပေးချက်ထုတ်ပြန်တာပါတကယ်လို့ရဲကတွေ့ခဲ့ရင်တော့အမေရိကန်ဒေါ်လာ100နီးပါးလောက်ဒဏ်ရိုက်နိုင်ပါတယ်။အခုလိုရထားနဲ့တည်ပြီးတော့ကို့ဝါသာကိုဒဏ်ရာဖြစ်မဲ့အရေးနဲ့တခြားလူတွေကိုဒုက္ခပေးမဲ့အရေးကိုရှောင်ရှားနိုင်ဖို့ပစ္စည်းတည်ယူပို့ဆောင်ရေးဝန်ဆောင်မှုတွေကိုသုံးပါလို့လည်းတိုက်တွန်းထားပါတယ်ရှင်။ UAE မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line 2 meter 30 40 49 နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်သိငိထိုက်တင်ညာပေးပါမယ်ရှင
်မချာခင်ကပြီးစီးသွားတဲ့ Wimbledon Tennis Champion အမျိုးသားဘိုလ်လူပွဲမှာတော့ Roger Federer ကပိုဆွဲခဲ့ပါတယ် Roger Federer အတွက်တော့အခုအနိုင်ရမှုကဆိုရင် Wimbledon Tennis Champion ပွဲစဉ်မှာ၈ချိန်မြောက် Champion ဖြစ်ဖို့ဆွဲရလဲဖြစ်ပါတယ်။ Roger Federer ကပြိုင်ဖက် Croatia ကစားသမား Marin Cilic ကို 6-3 6-1 6-4 နဲ့၃ပွဲပြန်အနိုင်ရခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုမင်းသိန်းရဲ့တောင်းပန်စာကအမြန်ချောပိုလမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားရေးမှူးချုပ် level ဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတော့တောင်းပန်ခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုကြိုးစားမှုကိုဆန့်ကျင်တွန်းလှန်ရင်းတည်ဆုံးခဲ့ရသူ250ရုပ်အတွဲအမတ်တရအထင်းအမှတ်ကြောက်တိုင်ကိုတူရကီသမ္မတရစ်စစ်ထီရဲ့အာရိုဂန်ကဖွင့်လှစ်ပေးခဲ့ပါတယ်။သမ္မတအာရိုဝန်ရဲ့ခန်းနလှတဲ့သမ္မတနန်းတော်နဲ့မျက်နှာချင်းဆိုင်မှာတိဆောက်ထားတဲ့အထင်းအမှတ်ကြောက်တိုင်ထိပ်မှာတော့တူရကီနိုင်ငံရဲ့အမတ်တင်ကြတာဖြစ်တဲ့ကျင်းနဲ့လာချမ်းပုံကိုတိဆောက်ထားပါတယ်။သမဏနန်းတော်ဘလီဝတ်ကျောင်းမှာဒီကနေ့တနင်္ဂနွေနေ့မနေ့အာယုံတဲ့ဆူတောင်းပွဲအပြီးမှာကျင်းပတဲ့အထင်းအမှတ်ကြောက်တိုင်ဖွင့်ပွဲကိုတော့ထောက်နဲ့ချီတဲ့လူထုတက်ရောက်ခဲ့ကြပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမတ်သိငိထိုက်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonyan ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.